没听过。唱歌都在心，叫叫干嘛？喜欢在心，掉价。唱歌都在歌，内容无度，对，叫叫干嘛？把叫掉价的唱歌都在心，都在。哎嘛，国王要干啥？眼看的，哎，交给我兄弟，帮忙掉价。内容无度，喜欢在唱歌都在歌，都来。都这边人批的，那么叫各种无所谓，用机器没写书的那个标价。哎呦呢，哎呦亲妈，养牛都不要的是了，各娃叫他晒一些，那边晒一些，哎喜欢是要，都也没水，养牛这个娃，毛工人长得挺细心嘛，对了，哎喜欢晒一些，要的没错了，这卡巴嘛没送过来，他妈晒一些的，送人家了，哎喜欢不，养牛这个也闹个阴阳的了，包起来推了对嘛。你来啥的？哎，看见了，不以为然，也不以为然。看见了，伢咋不就那个来钱的？哎，你会不会老马困难？一个非姑娘些，就有点了，不以为然。那不然那点钱能要来啊？再钱那山东的老板的嘛，再钱找肯有钱，困难要来，我们给你办，有你的办。啊，不喜欢那句，哎，不会嘛，把你来的熟了，了解了。俺有东西啊，讲路的算少一，要家里的不大人哦，然后讲了零点表白。哎，天嘛，晒钱嘛都要办什么？这要做晒钱嘛，别的肯没有起步呀，老天都肯没有起步呀。都按里边了，不光要眼看的，那看的，这不明，那讲的，这人啥的吧的，啊，公干点都比得些我做多遍。下一个月，内蒙一八一一六一三，这嘛路，现在我穷的嘞，穷，当地穷穷哪里？哎，你也是说，赔你了，哎嘛，这要赔你对了，来，你是贵的呀。都没见面，对象的，哎，哎呦，现在我，哈哈，好了，应该这样说了 ，morning train 叫什么？全是爸妈说的，哎，叫你一起玩一类的，啊，工地嘛，在玩工地玩的，地上嘛，因为说那个工地呢，都爸妈比我穷的啦，谢谢一个啦，人家你那么比大娃拉黑，你还是那个嘞，就记住。
哎，那个罗，你们叫啥意思啊？鸡吃乌牛个？ရတာရှိသောအနုပညာများစာပေဟောပြောပွဲတစ်ခုမှာဆိုင်ဆီယာမကြီးဒေါခင်မျိုးချင်းနဲ့ပတ်သက်လို့ကိုလိုနီခေတ်ကကိုနိုင်ငံမှာတိုင်းတစ်ပါးဖိနှိပ်ခံနေရတာကိုနိုင်ငံတကာသိအောင်ကြိုးပမ်းခဲ့တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာကိုပြန်လည်ကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆရာချီဦးညိုရည်ညွှန်းတဲ့ဒေါခင်မျိုးချစ်ကဖေးသူပါလေ။ကွယ်လွန်နေပြီဖြစ်တဲ့ဆိုင်ဆီယာကြီးကြည်မုံဦးတောင်းသူမကွယ်လွန်မီ VOA ကိုပြောပြခဲ့တာက
ဒေါခင်မျိုးချစ်ကတထောင်တုံးပါပြီရေတော်ဘုံတုံးကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝင်လာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်တထောင်တုံးပါပြီရေတော်ဘုံဆိုတာကတော့က6ရေနံမြေမှာ BOC အလုပ်သမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မှောက်တဲ့အဲ့ဒီသပိတ်မှောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်အဲ့ဒီတော့ကရေနံမြေအလုပ်သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတတတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေကုန်ကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်။အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးတို့ဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကလက်ရှိ90ဌာနအုပ်ချုပ်ရေးဖြစ်တဲ့1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ပြတ်သားသားပယ်ချပါတယ်။ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်အဲ့ဒီစီဝေးဟာမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်အဲ့ဒီတော့ဖွဲ့စည်းတော့မခင်မြားကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်မခင်မြားကအဲ့ဒီအသင်းကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများအပြားရေးပါတယ်ဒီတော့ဂျာနယ်ကြီးပွားရေးမဂ္ဂဇင်းတုတ်တရေးဂျာနယ်စနေတဲ့ကနေ့ကြာနေစတဲ့စားဆောင်နေမှာသူကဆောင်းမရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်နီအင်ကြီးလေးဝေးပြီးမြန်မာဆိုင်နံရိုက်ထားတဲ့ချောမောလှပတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ် ไอ้ตรงอ่ะเนี่ยคิมิโอชิเนี่ยซ้อมมาเนี่ยลูกใหญ่มากเลยบาเลย
မြန်မာဆိုရှလီလမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချင်းနဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလာကလည်းဆီယမကြီးဒေါက်ခင်မျိုးချင်းရဲ့ကလုံဆွေးရင်နဲ့ပတ်သက်လို့ပြောပြတာကတော့
မာကြီးဒေါက်ခင်မျိုးချင်းဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုစန္ဒမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုးတိုးနဲ့လူရင်းအတိုင်းကိုရဲရင်ဝွန်ဝေဖန်တတ်ဆုံးမတွင်တင်တတ်ပါလေမာကြီးရဲ့ဝေဖန်ချက်ခင်မြင့်ချက်များဟာမှန်ကန်တိကျထိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချီရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲ။မြမစာပေလိလာလိုက်စားသူသူတေသူဥအောင်စောဦးကပြောပြခဲ့တာကတော့
ဆရာမကြီးရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုတ်ကျွေးပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစားရှိတဲ့စာအုပ်တွေကိုရေးသားခဲ့တာဖြစ်ပါတယ
်ရာဇဝတ်ဝန်တော်ဖြစ်တဲ့အဖဦးတော်အမိဒေါ်တန်တင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာတဲ့စာနေစဉ်လောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကုတ်ဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်ဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ1ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်လူသမားနေကြောက်တဲ့မေလ1ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွန်ရီကဂုံပြူတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်ဒီကဗျာကိုဦးအောင်စောကပြန်လဲရွတ်ပြရမှာတော့
နှွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာကိုကလောင်ဓာရည်နဲ့မိတုတ်ကိုကင်ငါဖွားရော့ထင်ဖွားစီနဲ့တိမ့်တိမ့်တူအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ရီလော်မာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ဘုံကြုံလေတဲ့မုံတိုင်းစမ်းအကြွစမ်းအထမှလဲရမ်းမကွဆူသူပါလို့မန်းအမရစီမှာဖန်းတကမရီစူမကွာနှွဲတလူပစူစရာဆူလူတကာတဲ့ကဲပီလိရဲခဲ့တဲ့သမိုင
်းကဗျာရဲ့အတူချုပ်နှစ်တရာကိုလေဦးအောင်စောဦးက
မေတရက်မှာမွေးလာခဲ့တာဖြစ်တယ်မေလတရက်ဆိုတာကလည်းကဗတ်လူသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခန်နေဘက်ကနေဖိနိတဲ့လူတန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆံမိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ဒီလိုဖိနိတဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တဲ့ကိုရီးယားကဗတ်မှာတိတ်တိတ်တုံတဲ့နေ့မြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘိုးအောင်ကျော်ကြာသွားတဲ့ခေတ်မှာလေကိုရပလိတ်တရားနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကចောင်းသူတယောက်အနေနဲ့တတိရှိစွာနဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုစမ်းအကြွစမ်းအထမှလည်းဆိုတာကတော့ဂျပန်တော်လှန်ရေးပြီးသွားပြီးတော့မှနေတူရင်ခစ်ပေါ်လေဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညှဉ်းညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှတော့ကလည်းမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကဒေါက်ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ်။
Cause it only serves to make me more determined to achieve my fight.